မြန်မာနိုင်ငံမှာတက္ကသိုလ်တွေဟာပညာရေးဌာနတစ်ခုရဲ့လက်အောက်မှာမဟုတ်ဘဲဝန်ကြီးဌာနတချို့ရဲ့စီမံခန့်ခွဲမှုအောက်ကိုပါသွင်းထားတာဖြစ်ပါတယ်။ရန်ကုန်တိုင်းတညင်မြို့နယ်မှာဖွင့်ထားတဲ့ရေချောင်းပညာတက္ကသိုလ်ကလည်းတည်ယူပို့ဆောင်ရေးဝန်ကြီးဌာနလက်အောက်ခံဖြစ်ပါတယ်။ဒီတစ်ပတ်လူငယ်အစီအစဉ်မှာအဲ့ဒီရေချောင်းပညာတက္ကသိုလ်မှာတတိယနှစ်တက်နေတဲ့ကိုနေမျိုးဆက်လူခေါ်ကဗျာဆရာသားလူနဲ့စကားပြောဖြစ်တဲ့အခါသူတို့တက္ကသိုလ်ကဘွဲ့ရကျောင်းသားတွေအနေနဲ့တခြားဘွဲ့ရကျောင်းသားတွေထက်အလောက်ကန်ခွင့်လန်းအတန်ငယ်တာတယ်လို့ပြောပြပါတယ
်ကျွန်တော်ရေချောင်းပညာတက္ကသိုလ်တန်လျာလေဟုတ်ပါတယ်ပညာရေးပုံစံတော့အားလုံးသိတဲ့တိတ်တော့မကောဒါပေမဲ့တခြားကျောင်းနဲ့စာကျွန်တော်တို့ကျောင်းတော့ဒီကျောင်းပြီးရခါမှာအလုံးကန်နည်းနည်းပပလေးပညာကျောင်းနဲ့စာတော့နည်းနည်းလေးအဆင်ပြေရော
တကယ်တော့ကျောင်းသားတယောက်အနေနဲ့ဆယ်ရန်းစာမွေးမှာအမှတ်ကောင်းကောင်းရမှာအဲ့ဒီရေချောင်းပညာတက္ကသိုလ်မှာတက်ခွင့်ရမှာဖြစ်ပါတယ်ဒီအချိန်နဲ့ပတ်သက်လို့ကိုနေမျိုးဆက်လူကအခုလို့ပြောပြပါတယ
်ဆယ်နဲ့ပြီးတော့အရင်ရွေးကိန်းတာရေချောင်းနဲ့ရေချောင်းနှစ်မျိုးပဲရွေးကိန်းတော့ကျွန်တော်ကခြေချောင်းမတက်ချင်တော့ကျွန်တော်တို့ခြေချောင်းကိုရွေးလိုက်တာပေါ့ကျွန်တော်တို့မိသား9ခုပြမယ်9ခုရှိရမှာကတက်လိုင်းပေါ့ဒီကပ်တိန်လို့ပါလို့အဲ့လိုဖြစ်တဲ့လိုင်းကကျွန်တော်တခုပဲရှိရကျန်တဲ့ဒီ engineer line တွေရှိရ NS နဲ့ nautical science နဲ့ general ဟိုဘ engineer line တွေပေါ့ဒီ nautical science ကျတော့သူကကျောင်းပြီးရတဲ့သူကသင်္ဘောသားလွဲပြီးတော့တခြားလုံးလို့မရဘူးဒီ nautical science ကျတော့သူပညာတွေအားလုံးကဒီသင်္ဘောအတွက်ပဲဆိုတော့ဒီကျန်တဲ့ engineer ဒီ marine engineering လို့ဒီစိုက်ကဲ engineer တွေပါလို့ကျတော့သူတို့ကတခြားအလုပ်တွေသူတို့ကဘယ်လို engineer ပညာဆိုတော့တခြားနေအသုံးချလို့ရတယ်ဒီကဆိုင်ရတော့နောက်ဆုံးနေ့မှာဆိုတော့တင်မတက်ဖြစ်လာရတယ်အဲ့တနေ့လိုက်မှာကျောင်းကဖွဲ့ပြဲကျန်နေမိကြတယ်ကျတော့တင်မလိုက်ရှာမလို့ဒါကျောင်းမှာစတင်ရင်လည်းတော့ပြီးပြွဲရတယ်အဲ့လိုပေါ့ကျန်နေမိကြတယ်ကျတော့တင်မသားမလို့ချင်လဲရတယ်ပေါ့ဒီဟုတ်အဲ့လိုပ
ါသူဟာကျောင်းတက်ရင်နဲ့ကျောင်းသားသမဂ္ဂမှာပါဝင်သလိုစာပေလှူရှားမှုတွေလုပ်ဖြစ်တာကိုလည်းအခုလိုပြောပြပါတယ်
ကျောင်းမှာတော့ဒီကောင်းပညာတက်ကတူကျောင်းသားသမဂ္ဂရှိရောကျွန်တော်အမှ EC တရားပေါ့အမှကျွန်တော်တို့ဒီလောက်တာတော့ software ဝိုင်းလို့ကြပြဝိုင်းလို့တော့လုပ်ဖြစ်တယ်ဆိုတော့ဒါမဲ့စိတ်တော့အချိန်တွေတော့မကောင်းဘူးလာမယ့်လူမရှိဘူးကျွန်တော်တက်နေနေကြိုးစားလဲဒီကြပြဝိုင်းဆိုရင်လာမယ့်လူတော့မရှိဘူးတယောက်နှစ်ယောက်ဒါပဲလား software ဝိုင်းကမှစာအုပ်ကောင်းရင်လာကြတည်းပြီးကျွန်တော်တပတ်ကိုတစ်ချိန်ဖြစ်အောင်ပေါ့ဒီနေရာကစတော့ကျွန်တော်ထုတ်တယ်ကျွန်တော်ကိုယ်တိုင်ရေးပြီးတော့ဒီကျောင်းသားတွေရေးပြီးတော့အဲ့ဒါပဲလုပ်ပြီးကျွန်တော်တို့ဒီရေချောင်းပညာတက်ကတော့ဒီနှစ်စဉ်ကျွန်တော်တို့နှစ်လယ်မဲ့ကစင်းပေါ့ကျွန်တော်တို့ဒီဖူးတစ်ကျဲစင်းဆိုကျွန်တော်တို့ဒီနှစ်တိုင်းထောက်တယ်ပေါ့ကျွန်တော်တို့ကျောင်းသားတက်မကကျွန်တော်တို့ဖန်နေပဲ
ကိုနေမျိုးဆက်လူဟာမိသားစုစီကနေစာဖတ်တဲ့အမွေရတာတယ်လို့ပြောပြပါတယ်
ကျွန်တော်တော့အင်္ဂလိပ်ကျတော့စာအုပ်ဆိုင်ပဲကိုကျွန်တော်မိလည်းဖတ်တယ်ကျွန်တော်အမကြီးကလည်းစာအုပ်ဖတ်တယ်ကျတော့ကျွန်တော်အဲ့ဒီအွယ်၄-၅နှစ်လောက်ရောက်တဲ့အချိန်မှာဆိုရင်ကျွန်တော်လက်လန်းမိကြမှာစာအုပ်တွေပေါ့သူကလည်းကျွန်တော်ရှေ့မှာစာအုပ်ဖတ်ပြနေတော့သူတို့လည်းလို့တော့ကျွန်တော်လည်း line လုပ်ရင်းနဲ့အဲ့လိုစာအုပ်တွေဖတ်နေကျွန်တော်အဲ့လိုစာပြီးဆက်ကိုကျွန်တော်ရောက်တော့ပေါ့ကျွန်တော်မှတ်မိပြီကျွန်တော်ပထမဆုံးဖတ်တဲ့စာအုပ်ကစာပီလုံနဲ့ဇင်ကိုဘာသာပြန်ပေါ့
ဘလို့စာအုပ်စာပီမျိုးတွေကိုပို့ပြီးစိတ်ဝင်စားဖတ်ဖြစ်လဲဆိုတော့သူကနိုင်ငံတကာစာပီတွေကိုကြိုက်တယ်လို့ပြောပါတယ်
ဒီလိုမျိုးရှင်လာစားပြီးကျွန်တော်ပူကြိုက်တယ်ပေါ့ဒီမြန်မာမှာကျတော့ငငယ်တဲ့ဘာသာပြန်နဲ့စဖတ်တော့ကြီးရတယ်ဘာသာပြန်နေကျွန်တော်တက်လိုက်တယ်များတယ်ဘာသာပြန်နေမဲ့ဖတ်တယ်များတယ်မြန်မာဝတ်တွေကျတော့ကျွန်တော်လည်းပိတ်ကင်းခိုက်ဇာတ်နာတဲ့ပုံစံနဲ့ရေးတော့ဒီမြန်မာမှာအဲ့လိုပါလဲများတော့ကျွန်တော်ကျခံစားလို့မရဒီ magical realism ဖြစ်တာဒီ sao realism ဖြစ်တာဆိုအဲ့ဒီဟာတွေကျွန်တော်ဒီ international စားပြီးကျွန်တော်လည်းတက်လိုက်တယ်များဖတ်တာပေါ့အဲ့လိုဖတ်နေတော့ကျွန်တော်ဘာသာပြန်ကျွန်တော်ကြိုက်သွားပေါ့မြန်မာမှာကျတော့စိတ်ကူ imaginary မပါဘူးကျွန်တော်ကျတော့မကြိုက်ဘူးလေရပါမှာအဲ့ဒါကျွန်တော်ကပမာဝတ်ထုတော့ကျွန်တော်ပိတ်မဖတ်ဖြစ်ဘူးပမာဝါဆိုကျွန်တော်ဖတ်ဖြစ်တာနည်းကြီးအေးလို့ဒီဂျူးအဲတချို့ဒီတာမင်းမွေးလို့ပြောတော့ကျွန်တော်တို့ကြကြိုက်တယ်အဲ့လို
ကြပြာကိုစိတ်ဝင်စားလာပုံကိုလည်းကိုနေမျိုးဆက်လူကအခုလို့ဆိုပါတယ
်ကြပြာကတော့ကျွန်တော်ဒီ collection sheet တန်းလေးကကျွန်တော်ဒီတာမင်းမွေးတွေဖတ်ပြီးတော့ဒီတာမင်းလေးအရင်ကြိုက်ဖို့ကျွန်တော်စာရေးပြတော့အောင်ပေါ့အဲ့တဖြည်းဖြည်းနဲ့တော့ထပ်တွေ့တာပေါ့ကြပြာဆရာအစ်တစ်အဲ့လိုစာပေအယူဆဆိုရင်တော့ကျွန်တော်အစ်တကိုသူများနဲ့မတူပါပဲကျွန်တော်အဲ့လိုမျိုးလုပ်ဖို့အများကြီးစူးစမ်းတယ်ပေါ့ဒီသူများနဲ့တူတာကြောက်လည်းလို့မလုပ်ချင်ဘူးတက်နိုင်တဲ့ကြောင်ပေါ့လူငယ်တွေကြားမှာဆိုတော့မောင်ချောနေတော့အောင်ချိန်လုံးတော့မသိရတဲ့လူကများနေတော့လေအစ်တလူချင်းလားဆိုတာထက်အစ်တလူချင်းကကောင်းမှမလူချင်းကကောင်းမှတော့မသိရတဲ့လူကပုံများတယ်လို့ကျွန်တော်တို့ထင်တယ်စာဖတ်ပရိတ်တဲ့တချို့ကျွန်တော်စဉ်းစားနေပေါ့ဂျူးဖတ်တဲ့တချို့စာဖတ်ပရိတ်တဲ့တို့ကဒီအစ်တကိုအဲ့လိုကြီးမဖတ်တော့အဲ့ဒါဂျူးကိုဖတ်ပြီးတော့ဒီကြီးကဂျူးပေးချင်တဲ့ message ကိုမရောက်ဘဲနဲ့ဂျူးရေးတဲ့အဲ့လိုစာသားတွေပုံမှာအဲ့လိုစာရနေပြီအဲ့လိုစာဖတ်ပရိတ်တဲ့လည်းအများဆုံး
ကိုနဲ့ခပြိုင်လူငယ်တွေနဲ့ပတ်သက်လို့အားရတဲ့အပိုင်းနဲ့အားမရတဲ့အပိုင်းကိုပြောပြပါဆိုတော့သူက
လူငယ်တွေမှာကျွန်တော်အားမရလားအဓိကလည်းစောင်းမဖတ်တာပဲပေါ့ကျွန်တော်တကယ်ကြီးလည်းစောင်းမဖတ်ကြောက်ဖတ်တဲ့လူတွေရှိရရှိပေါ့နည်းပဲပေါ့၁၀ယောက်မှ၃ယောက်လောက်ပဲဖတ်တယ်အဲ့တော့ဖတ်တဲ့လူတွေကဒီအပျော်ဖတ်ဖြစ်တဲ့အဲ့ဒီမှာတို့တော့တချို့လူငယ်တွေကတော်တော်ပျော်မွေ့ရတယ်အဲ့ဒါကျွန်တော်တို့တော့အားမရအောင်အဲ့ဒါကောင်းတဲ့ကောင်းတွေရှိရတဲ့အဲ့ဒါတို့မဖတ်ဘူးပေါ့အားရတာကတော့ကျွန်တော်ချင်တယ်အခုခေတ်လူငယ်တွေကတော်တော်ဒီပူပြီးတော့ရှာလာကြတယ်ပေါ့ဒီအခွင့်အလမ်းတွေတို့ဘယ်လိုလုပ်ရင်ရမလဲဆိုတဲ့ပုံစံလေးပေါ့အဲ့ဒါကတော့တို့ကြိုးစားရတယ်ပေါ့
သူကကြပြဆရာခေတ်လူငယ်တယောက်ဖြစ်တဲ့အတွက်လူအဖွဲ့စည်းပေါ့ဘယ်လိုမြင်လဲဆိုတော့
လူဖွယ်ကြီးကအဟောင်းနဲ့ဒီဘာလာကြီးအဲ့လိုဒလေးတို့ဒီအရင်တော့အတွေးကိုအတီးကြီးဆုတ်ကင်လာပြီးတော့ဒီကျွန်တော်ဥပမာဒီကြံထဲမှာကျွန်တော်နည်းနည်းချက်ရေးလိုက်တယ်လေသူတို့လိုပြောဖို့တပြင်းပြင်းဖြစ်နေအောင်လို့မခံစားနိုင်ဘူးတကယ်အဲ့လိုပဲအဓိကအသိပညာရည်ရည်မမြင်လာဘူးဒီကျွန်တော်နေတဲ့ဒီလူဖွယ်ကြီးရည်ရည်ညင်းနေတဲ့ဒီပညာရေးတွေမှာဆိုဥပမာမြန်မာစာထဲမှာဆိုကျွန်တော်သင်ရတဲ့ကြံတွေကအဲ့ဟိုးရှိရှိတော့ကြံတွေရောစကားပြေတွေအဲ့ကလည်းမတက်သေးဘူးပညာရေးတွေမှာကြောင်းလဲမှမယ်ဆိုရင်တော့လူဖွယ်ကြီးရည်ရည်ညင်းသွားမယ်ပေါ့အဲ့လိုအတိအကျရင်းနေလာမှာဆိုရင်ကျွန်တော်လူဖွဲ့စည်းကဒီပုံမူပြီးတော့အစဉ်ပြေတဲ့လူဖွဲ့စည်းဖြစ်လာမှာအခုကပြဿနာဒီလူဖွဲ့စည်းကအဓိကတော့အဲ့လိုအသိပညာရေးချင်းနေနေတော့ကျွန်တော်တို့အသက်လို့လဲသူတို့အနေနဲ့လက်ခံမခဲရင်လည်းအဓိကတော့အသက်ကိုလက်ခံနိုင်တဲ့လူဖွဲ့စည်းဖြစ်စီချင်တာပေါ့
ဒါကြောင့်လူငယ်တွေကိုစာကောင်းပေတန်းတွေဖတ်ပြီးကိုယ်ပိုင်စဉ်းစားသုံးသပ်နိုင်အောင်ကြိုးစားကြဖို့သူကတိုက်တွန်းပါတယ်
သာဖက်ပြီးတော့ကိုယ့်ကိုစဉ်းစားသုံးသပ်ပေါ့လေအဲ့လိုအလုံးမယုံဘူးကိုယ့်ကိုစဉ်းစားဆင်ခြင်ပြီးမှယုံတင်လားမယုံတင်လားအမကျွန်တော်တို့အဓိကဒီအခုလက်ခံလာတဲ့ကျွန်တော်ဒလေးထုံးနှန်းစဉ်းလာရည်ဒီအဲ့လိုစာလာရေးအယူအဆတွေကအခုခေတ်မှာကျွန်တော်2015မှာမှန်လေးလားမမှန်တော့ဘူးလားအဲ့ဒါကျွန်တော်တို့စဉ်းစားစီချင်တာပေါ့အဲ့လိုအေကမိဘတွေပြောတာမျက်စိမြင်ပြီးယုံတာထက်ကိုယ့်ကိုစဉ်းစားကြည့်ပေါ့လေအဓိကအဲ့ဒါပါပဲ
ကြပြဆရာသားလူခေါ်ကိုနေမျိုးဆက်လူရဲ့လူအဖွဲ့စည်းပေါ်အမြင်တွေနဲ့သူ့ရဲ့စကူတချို့ကိုကြားခဲ့ရတာပါခင်ဗျာ
See sendin wa ha nie chu mai ba de ao nie